အော်တိုဘာ15ရက်နေ့ကျရင်ပုတ်ပေါင်းမှာကျင်းပဝရှိတဲ့ NCA အပြည့်ရစာချုပ်3နှစ်တိထိပ်သီးဆွေးနွေးပွဲကို NCA လက်မှတ်ထိုးထားတဲ့လက်နက်ကန်အဖွဲ့အများစုကတက်ရောက်ဖို့ရှိပေမဲ့ KNU အဖွဲ့ကတော့တက်မတက်ဆိုတာဒီရက်အပိုင်းအတွင်းဆုံးဖြတ်ဖို့ရှိတယ်လို့ KNU ဘက်ကပြောပါတယ်။ပြည်သူတွေနောက်ကိုမိုးစောပြောပြပါအောင်ခင်ဗျာ။
ဟုတ်ကဲ့တနင်္ဂနွေနေ့ကတက်ခိုက်မှုရစေးသဘောတူစာချုပ်NCA ကိုလက်မှတ်ရေးထိုးထားတာဟာလာမယ့်အော်တိုဘာလ15ရက်နေ့မှာ3နှစ်ပြည့်မှာဖြစ်တယ်လို့ဒီထိမ့်မှတ်နေ့မှာပဲအစိုးရတက်မရော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ဆယ်ဘွဲကထိပ်သီးခေါင်းဆောင်တွေဟာကြောက်ပေါင်းမျိုးနယ်ပုတ်ပါမှာတွေ့ဆုံကြဖို့အစိုးရကဖိတ်ကြားထားပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းများစုကတော့ပြန်လည်ညှိနှိုင်းဖို့တောင်းဆိုထားတာမရှိဘဲပါဝင်တယောက်ဖွဲ့ရှိကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO
ရဲ့နာယကဗိုလ်မှူးကြီးခေါကာကပြောပါတယ်။ကိုယ်ဖွဲ့မတောင်းဘူး။အဲကျွန်တော်တို့ဖွဲ့မတောင်းတော့သူကိစ္စကိုသတ်သတ်ပဲရှင်းရမယ်ကျွန်တော်တို့။ကျွန်တော်တို့လူရတာအလုံးကတက်ဖို့လက်ခံမိသားဖြစ်တယ်လေ။ကျွန်တော်တို့ပို့ဖွဲ့ကတော့စိတ်မနဲ့ထောက်ပါလေကျိုးတို့ထောက်ခံတဲ့အကြောင်းကျွန်တော်တို့ဘဟုကလည်းဖိတ်စာရတယ်ကျွန်တော်တို့တက်မယ်တော့အကြောင်းပြန်ပြီးသားဖြစ်တယ်။
ခရနိပါလေပြီးရင်သမိုင်းစာကြီးပြန်တာဟုတ်ကြတော့နိပါလေပြီးရင်စပွဲဝိုင်းဆိုတဲ့ဝက်ဆက်ထိုင်မယ်အလို့သဘောပေါ့ယုံကြည်မှုတည်ဆောက်မယ်ရင်းနှီးမှုတည်ဆောက်မယ်အဲဒီကနေရတဲ့အပေါ်မှာတည်ဆုံနေတဲ့အချက်ကလေးတွေကိုညှိမယ်အဲ့ဒါပါပဲအဓိကတော့အစိုးရတံပေါ်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမှာပြည်တော်စုကခွဲမထွက်ရေးဆိုင်ရာကိစ္စနဲ့တံပေါ်တစ်ခုတည်းဖွဲ့စည်းရေးဆိ န်း21ရာစုပင်လုံအစည်းအဝေးကိုတနစ်ကြော်ကြာမကျင်းပနိုင်ခဲ့သလိုကျင်းပချိန်မှာလည်းထက်သွင်းမဆွေးနွေးနိုင်ခဲ့ပါဘူး KNU ကတော့ထက်သီးအစည်းအဝေးကျင်းပမဲ့ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးမယ်ဆိုတာဟာရလကောင်းတွေရနိုင်ဖို့အတွက်ပြင်ဆင်တာတွေဆောင်ရွက်ဖို့လိုအပ်နေသေးတာကြောင့်လို့လည်းထုတ်ပြန်ထားပါတယ် KNU ရဲ့အထွေထွေတွင်းရင်းမှုဘရိုစောထာတို့မူကတော့ထက်သီးအစည်းအဝေးတယောက်ရင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျွန်တော်တို့ရက်နဲ့ပတ်သက်လို့ဘာမှသဘောတူထားတာမရှိသေးဘူးခင်ဗျာအစိုးရဟိုဘက်ကချမ်းက propose လုပ်တဲ့ဟာပဲဖြစ်တယ်လေအဲ့တော့ကျွန်တော်တို့ဘက်ကသောင်းဆောင်ကြီးကြားထဲမှာကျွန်တော်တို့တွေ့နိုင်သေးတဲ့ခါကျတော့ကျွန်တော်ဘယ်လိုမှတော့မပြောနိုင်သေးဘူးပေါ့နော်ကျွန်တော်ဘယ်လိုပုံစံတွေ့လဲဒါကလာတဲ့လာမဲ့ TPSC စီဝေးရဲ့ဟိုသဘောထားပုံမှာမရှိပါဘူးနော်
NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST CUA ကိုဒီလ10ရက်နေ့မှာထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပဖို့ရှိနေပြီးဒီ CUA ကနေဆုံးဖြတ်မှာဖြစ်ပါတယ်နိုင်ငံရေးသုံးသက်သူဦးမမောင်စိုးကတော့ဒီလ15ရက်နေ့မှာကျင်းပမယ်ထည်သီးဆွေးနွေးပွဲအပေါ်အခုလိုပြောဆိုပါတယ
်ဒီတစ်ခေါက်တွေ့ဖို့အရေးပါတဲ့အချက်ကတော့တင့်နေတဲ့နိုင်ငံရေးမူပေါင်းနဲ့ပတ်သက်ကြော်လာဖို့အရေးကြီးနေတာပေါ့ကပီးခဲ့တဲ့ဒုတိယကြိမ်နဲ့တတိယကြိမ်ကတစ်နှစ်လောက်ကြာသွားတဲ့အချိန်မှာနာခွဲခွဲဆိုတဲ့ဒီပေးမှာဒီနယ်ရဲ့ချိန်အုပ်တွေဆက်ဆံပေးမယ်ဆိုတဲ့ပြဿနာအာဖြည့်ရှင်းလို့မရအောင်ဖြည့်ရှင်းလို့မရတော့အဲ့ဒီခါကိုကျွန်တော်ကြော်လွားဖို့အတွက်အရေးပါတဲ့အနေအထားမှရှိတာပေါ့နော်နောက်အဆင့်အဆင့်ကိုခုန်ကူးဖို့ဆိုရင်တော့အရှိထေဒီဆွေးနွေးပွဲအနေနဲ့အဆုံးပြတ်ပေးနိုင်မယ်ထင်ပါတယ
်ပီးခဲ့တဲ့21ရာစုပင်လုံတတိယအစည်းအဝေးမှာလည်းမပြေလည်သေးတဲ့အချက်တွေကိုထိပ်သီးခေါင်းဆောင်တွေကြားမှာအလွတ်သဘောတွေးဆညှိနှိုင်းဖို့သဘောတူညီထားတာလည်းဖြစ်ပါတယ်။လမတ်15ရက်နေ့မှာ NCA လက်မှတ်ရေးထိုးတာ3နှစ်ပြည့်ခဲ့ပြီးဒီ3နှစ်ကာလအတွင်းမှာပြည်ထောင်စုအခြေခံမူ51ချက်ကိုချမှတ်နိုင်ခဲ့တယ်လို့တမရော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေရှင်းချနိုင်ခဲ့တာတွေရှိပေမဲ့ရေးကြီးတဲ့နိုင်ငံရေးသဘောတူညီချက်တွေမရသေးတာနဲ့လက်နက်ကိုင်အဖွဲ့အားလုံးမပါဝင်သေးတဲ့အပေါ်မှာအားမရကြောင်းတုံ့သက်တာတွေရှိနေပါတယ်အခုကျင်းပမဲ့ထေသီးအစည်းအဝေးဟာတနင်္ဂနွေလုံးအတိုင်းအတာနဲ့ပြည်ခိုက်ရက်စဲရေး NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအစိုးရနဲ့တမရော်တို့တရားတွေ့ဆုံတဲ့ပွဲဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်နဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့လည်းအစည်းအဝေးကိုတက်ရောက်မှာဖြစ်တဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုပါတယ်